နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့ကိုဆွဆွဲထားတဲ့ရွေးကောက်ပွဲဆိုင်ရာအမှုနဲ့ပတ်သက်လို့နှစ်လအတွင်းစစ်ဆေးနိုင်ဖို့စတင်စစ်ဆေးမဲ့ရက်နဲ့ကြားနာမဲ့ရက်တွေကိုဒီကနေ့မှသတ်မှတ်လိုက်ပါတယ်။ဒီမှုကိုအပတ်စဉ်တင်းလာနေတိုင်းကြားနာစစ်ဆေးသွားမယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းနေသူက VOA ကိုပြောပါတယ်။ရွေးကောက်ပွဲမှာမလျော်ဩဇာသုံးမှုမဲမတပါမှုလုပ်တယ်လို့ဆွဆွဲပြီးစစ်ကောင်စီဘက်ကနိုင်ငံတော်တိုင်းပင်ခံဒေါက်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့အပြင် NLD အစိုးရလက်ထက်ကပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူကိုပါရာဇတ်ကြီးဥပဒေပုံမှန်130ကာချီနဲ့တရားစွဲဆိုခဲ့တာပါ။အဲ့ဒီအမှုအတွက်တရားလိုဘက်ကတင်တဲ့လိုပြသက်တဲ့အယောက်20ရှိပါလေ။ February 21ရက်ရုံးချင်းမှာတော့အရင် NLD အစိုးရလက်ထက်ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးအမြဲတမ်းအတွင်းဝင်ကိုစစ်ဆေးမှာပါ။အဲ့ဒီနောက်မှာတော့တရားလိုဘက်ကတင်ပြထားတဲ့လိုပြသက်တဲ့အယောက်20ကိုလာမယ့် April 18ရက်နေ့အထိအပတ်စဉ်တနင်္လာနေ့ရုံးချင်းတိုင်းစစ်ဆေးမယ်လို့လည်းသိရပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်လောလောဆယ်အထိအမှုပေါင်း18မှုနဲ့တရားစွဲခဲ့ပြီးငါးမှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်။